2015ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ကူညီပေးခဲ့တဲ့တရားလွတ်တော်ရှေ့နေဒေါခင်ခင်ကျော်ကိုမင်းလာမြို့နယ်တရားရုံးကတရားစီရင်ရေးနောက်ဆက်မှုနဲ့ဒီကနေ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဒီလိုအမိန့်ချမှတ်လိုက်တာဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြပါတယ်။အပြည့်အစုံကို VOA သတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။တမတဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ဆန္ဒပြကြတဲ့ကျောင်းသားနဲ့ပြည်သူတွေကိုလက်ပန်းမြို့မှာအကြမ်းဖက်ဖြိုခွင်းလိုက်ပြီးနောက်ပိုင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဒေါခင်ကျော်နဲ့ဘာကတဗဟိုလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုတာဗရီမြို့နယ်တရားသူကြီးကတရားစီရင်ရေးနှောက်ယှက်မှုနဲ့ဆွဲဆိုထားတာပါ။အဲ့ဒီအမှုကိုဒီကနေ့မှပဲမင်းလာမြို့နယ်တရားရုံးကတရားကိုထောင်ဒဏ်6လစီနဲ့အမိန့်ချမှတ်လိုက်တာပဲဖြစ်ပါတယ်။ထောင်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတရားလွတ်တော်ရှေ့ဒေါ်ခင်ခင်ကျော်ကတရားရုံးဟာသူ့ရဲ့ခုခံချေပါခွင့်တွေကိုမပေးဘဲအပြင်းထန်ဆုံးကိုချမှတ်လိုက်တာဖြစ်တယ်လို့တရားရုံးမှာသတင်းတောက်တွေကိုပြောတော့ပါတယ
်။သူတို့တရားသူကြီးတွေကိုဟောခေါ်မယ်တရားစီရင်ရေးမှာဟုတ်ပါမယ်။ဟိုဖေဖာပေးတဲ့သဘောမျိုးပေါ့နော်။လုံးဝပြန်ခေါ်ခွင့်မပေးဘူး။ကျမတို့ရဲ့ဥပဒေပါအခွင့်အရေးကြတော့လုံးဝကို right ခွင့်ရေးလုံးဝဆုံးချုပ်သွားတယ်။အခုဒီမှာဆိုရင်လည်းပဲဘာကောင်းလဲ။ကျမတင်ပြထားတဲ့ကျမရဲ့ဗောခုကံချစ်ပါချက်တို့လုံးဝထက်တဲ့သုံးသက်ခြင်းလည်းမရှိဘူး။လုံးဝကိုအပြင်းထန်ဆုံးကိုပဲသူကအဲ့လိုချမှတ်လိုက်တာပေါ့နော်။တမင်တက်တက်ကိုကျမကိုအဲ့ဒီအချိန်မှာဆွဲဆိုခဲ့တဲ့အမှုဖြစ်တယ်ပေါ့နော်။ဒါဆိုရင်ရှင့်နေတဲ့ right ခွင့်ရေးတမင်ကိုနှိတ်ကွချင်ဦးဦးချိုးချင်လို့ဒါအရင်အစိုးရလက်ထက်ကလုပ်ပါတဲ့အမှုကြီးပေါ့နော်။အခုချိန်အထိကိုဒါမပြောင်းလဲတန်းဖြစ်နေတယ်။ခုတရားစီရင်ရေးကလည်းဘာကောင်းလဲ။ဟိုကြောင်လဲလားမလားအောင်းမိတယ်ပို့ပေါ်အောင်ဆိုးနေတယ
်ဖန်စီခံလိုက်ရတဲ့ကြောင်သားကြောင်သူတွေနဲ့ဝင်းရံပြည်သူ50ကျော်ကို NLD အစိုးရတဲ့လက်ထက်မှာပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှာ494အရာတရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းပြီးလွတ်ပေးခဲ့တာပါဒါပေမဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးရတရားတော်တော်ရှင်းနေတော့ခင်ကျော်နဲ့ဘာကတာဘိုလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုဆွဲထားတဲ့အမှုကတော့အခုချိန်ထိကြေအေးမသွားခဲ့ပါဘူးအခုလိုဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုတရားစီရင်ရေးဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့ Social Democratic ညီညွတ်ရေးတဦးကကိုကျော်ကိုကိုကအခုလိုပြောပါတယ
်ဟောညာပြည်စင်လေးပဲသူတို့ဘက်ကစဉ်းစားချက်ကအစိုးရကိုဟိုမဆန့်ကျင်နဲ့ဟိုတိုးရကိုဟိုဆန့်ကျင်တာတို့ဟိုကျောင်းသားတို့အခွင့်အရေးတို့ဟိုနိုင်ငံတွေနိုင်ငံသားအခွင့်အရေးတို့ဒါတွေကျောင်းဆိုတာတို့ဟိုလုတ်တယ်ဆိုတာကိုသူတို့ဘက်ကအမြင်ရတာဆန့်ကျင်တယ်သူပူရယ်ဆနပြတယ်ဒီလိုမျိုးအတုံးနှုံးတွေတုံးနှုံးတယ်ဒီလိုမျိုးအယူဆတယ်ဒီလိုတွဲလန်းတဲ့ဖြာပြီးတိုက်ခိုက်တယ်တကယ်တမ်းကျတော့ကိုယ့်ရဲ့အခွင့်အရေးကိုကိုတောင်းဆိုနေရဆိုတော့ဒီမိုကရေစီရှုတော့မကနေမရှိသေးမမြင်သေးမတုံ့တက်သေးဘူးအခုလည်းပဲအဲ့လိုအယူဆအဲ့လိုအခြေခံပေါ်ကနေပြီးတော့ပါဒါမျိုးတွေဆက်မှန်မပေါ်ပေါက်လာအောင်ဆိုပြီးတော့ဟောဒါနှိတ်ခွတ်တဲ့သဘောကိုစောင့်နေရလို့ကျွန်တော်တို့ကပြောချင်တယ်ဗျာအကြောင်းသားတွေရောရှင်းနေပြီရောဒီလိုအမှုတွေမှာပါဝင်နေတဲ့ဝိညာဉ်ပြည်သူတွေရောရေချစ်ချစ်နှိတ်ခွတ်တာပဲဖြစ်ပါလေ
2015ကျောင်းသားတပိတ်မှာပါဝင်ကိုယ်တိုင်လှုပ်ရှားသူလည်းဖြစ်လက်ရှိမှာလူပေါင်းတစ်လူငယ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဲ့ဤတင်စာမောင်ကတော့လက်ရှိတရားဥပဒေရေးဟာဖိနစ်သူတွေဘက်ကလားဖိနစ်ခံရသူတွေဘက်ကလားဆိုတာမေးခွန်းထုတ်ရမလို့ဖြစ်နေပြီလို့ဝေဖန်သုံးသပ်လိုက်ပါတယ်
ကျွန်တော်တို့ကပြန်ပြီးစဉ်းစားဖို့လိုအပ်တာကပြည်ယုံကဘယ်သူဘက်ကယက်တည်လဲပေါ့အဖိနှိတ်ဒီဘက်ကယက်တည်ရလားအဖိနှိတ်ခံဒီဘက်ကယက်တည်ရလားဆိုရင်မိကုံကိုကျွန်တော်တို့ကပြန်ပြီးမိကုံထုတ်ရမလို့တော့ဖြစ်နေဘာလို့လဲဆိုတော့တရားရုံးရဲ့စီရင်ဆုံးဖြတ်မှုတွေကိုကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါတိုင်းတကယ်လိုအပ်နေတဲ့တွေတရားရုံးရဲ့ဆုံးဖြတ်ပေးမှုတရားရုံးရဲ့စီရင်ဆုံးဖြတ်မှုတကယ်လိုအပ်နေတဲ့တွေတက်ကိုကြောက်တရားရုံးကမယက်တည်ပဲနဲ့ဟိုဒီမိုကရေစီပတ်တော်ရတယ်လူခွင့်ရေးတယ်ပြီးလူခွင့်လှုပ်ရှားလူခွင့်တက်ကြောက်လှုပ်ရှားနေတဲ့သူတွေပြတော့တင်းထောက်တယ်ပေါ့နော်ဒီအတီဖစ်တွေတော်တော်များများအောင်ပဲလိုက်ပြီးတရားစွဲနေရတယ်ဟုတ်ပေါ့မဖြစ်တဲ့ပြစ်မှုတွေလုပ်နေရမျိုးတွေ့ရအတွက်ဟုတ်တရားဥပဒေကအဖိနှိတ်သူတွေဘက်ကလားအဖိနှိတ်ခံတွေဘက်ကလားဆိုတော့ဒါကျမတို့ကပြန်ပြီးဆုံးဖြတ်ရမယ်အပိုင်းတွေရောက်လာပြီပေါ့နော
်တရားလွတ်တော်ရှေ့နေဒေါက်ခင်ကျော်ကသူ့ကိုစွဲဆိုထားတဲ့အမှုအတွက်ပြန်လည်ရုပ်သိမ်းပေးဖို့ပြောင်စုတရားသူကြီးချုပ်ထံစတင်ပြတောင်းဆိုခဲ့ပါသေးတယ်အမှုမှာလိုက်ပါဆောင်ရွက်ခဲ့တဲ့အကျိုးဆောင်ရှေ့နေတရားအနေနဲ့ရှေ့နေဝတ္တရားနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်ဆိုပြီးတော့လဲ VOA ကိုပြောခဲ့ပူပါတယ်ခင်ဗျာ